မြန်မာနိုင်ငံတောင်ပိုင်းတနင်္လာရီတိုင်းဒေသကြီးကတဝဲမြို့နယ်ကကြက်ချံတွေမှာကြက်တွေထောင်နေချီပြုံနေတာကြောင့်စတင်ဖြစ်ပေါ်ရာကြက်ချံကကြက်ကောင်ကြီး9000ကိုစနစ်တကျတုတ်တင်မြေမြုပ်ပြီးဖြစ်တယ်လို့ကြံတဲ့ကြက်ချံတွေကိုလည်းပို့သစီဖြန်းနာပါဝင်လိုအပ်တယ်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းတနင်္လာရီတိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။အဲ့ဒီကြေညာချက်မှာလည်းယောဂကုသဧရိယာဖြစ်တက်မှတ်ထားတဲ့နေရာမှာကြက်ပဲစားသုံးမှုရောင်းချမှုနဲ့တည်ယူမှုတွေကိုလည်းတားမြစ်ထားကြောင်းဖော်ပြပါရှိပါတယ်။ပြင်ညာချက်ကိုမလိုက်နိုင်ရင်ထိရောက်စွာအရေးယူမှာဖြစ်တဲ့အကြောင်းကိုလည်းဆက်သွယ်စုံလင်ထားတဲ့ထိုင်းဖြေဆိုင်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပြပို့ထားပါရရှင်
။တနင်္လာနေ့တိုင်းထိတ်တိတ်ရက်ွက်တွင်မှာပြည်ခဲ့တဲ့တပတ်ခန့်ကစပြီးကြက်တွေထောင်ကမ်းလောက်ထိအသေးပြောက်တွေရှိနေတဲ့အတွက်ကြက်တွေများကိုတက်ခွဲစမ်းသပ်မှုများလုပ်ခဲ့ရလို့သိရပါတယ်။ဒီနောက်မှာတော့ဇူလိုင်လ25ရက်နေ့ကစပြီးကျက်ချံပိုင်ရှင်6ဦးရဲ့ကျက်မွေးပြူရေးကျက်ချံကြီးကကျက်တွေနဲ့ကျက်ဥတွေကိုရောက်ခခြင်းတွေမလုပ်ဖို့အတွက်မြို့နယ်စီမံဆိုင်ရာကြီးကပိတ်တင်လိုက်တဲ့အကြောင်းကျက်ချံတွေနီးမှနေထိုင်နေတဲ့တဝယ်မြို့ကတဦးကပြောပြပါတယ်
။ကျက်ချံတွေပြေးကြတဲ့မှာဟိုကျက်ရောက်ဖြစ်လို့ပြတာပေါ့မင်းဟုတ်။ဒီတော့ဟိုဦးမမီကျက်ချံကသခါလို့ပြနေကြမှာဟုတ်။
ညချားကျက်ကိုလိုက်လာတာမရှိတာစစ်ဆေးတွေးကြည့်ရမယ်ဆိုရင်တနင်္လာရီတိုင်းစီမံဆိုင်ရာကြီးဥပဒေအရကြည့်ရစွာအရေးယူဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်။လောလောဆယ်မှာတော့စက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။လောလောဆယ်ဈေးတွေမှာတော့စက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။ငွေမျိုးကတက်ချန်တွေမှာအခုလိုမျိုးစက်တွေထောက်ကမ်းလောက်ထိသေဆုံးနေတဲ့အတွက် H5N1 virus ပိုးတွေတွေ့ရှိရတယ်လို့သတင်းတွေလည်းထွက်ပေါ်နေပေမဲ့အတိအပြုပြောဆိုရင်အာဏာပိုင်တွေကတော့ဆက်သွယ်လို့မရသေးပါဘူး။မြန်မာနိုင်ငံတွင်းမှာတော့ယာစီတုတ်ကွေးရောဂါ H1N1ဗိုင်းရပ်စ်ပိုးကူးစက်ခံရသူ20လောက်ရှိသွားပြီဖြစ်တယ်လို့သိဆုံးသူ3ဦးရှိသွားပြီဖြစ်ပါရဲ့ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။တဝဲကကြက်ချံတချို့မှာအခုလိုကြက်တွေစုလိုက်ပြင်လိုက်ပြေဆုံးမှုကြောင့်အနီးနားဒေသနဲ့ဒိတ်မြို့တွေမှာပါကြက်မွေးမြူရေးခြံတွေကိုတိုင်းကျမှရေးဌာနကစစ်ဆေးနေပါတယ်။တဝဲကြက်ချံကကြက်ရောဂါပိုးကိုတက်ခွဲစမ်းသပ်တဲ့ရလမှာတော့ H5N1 ကြက်နဲ့တုတ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုရပြီလို့စိုက်ပျိုးရေးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့စက်များဝင်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလင်းကဗီဒီယိုကိုအတည်ပြုခဲ့ပါတယ်
။လောလောဆယ်အိုက်ကောင်ဖြစ်တဲ့သတင်းကြားလို့ဒီသူ့ကြီးတိုင်းဆိုရနဲ့ပေါင်းပြီးတော့စစ်တာသေးရည်လို့ဟိုသုတ်တင်တဲ့နဲ့ဟိုဟာလေးရဲ့ခြံသုတ်တယ်ပေါ့နော်။အားရကြီးလုတ်ပြီးပြီးနောက်ဘယ်လိုမဖြစ်အောင်ဘယ်လိုကာကွယ်စစ်နေဆိုရနှိုးတော်ချက်ပေါ့နော်။အဲ့လိုမျိုးတွေရဲ့ရင်းစာနဲ့ထုတ်ပြန်ပြီးပြီကြ။
ကျန်းမာတုတ်ကွေး H5N1 ဆိုတော့တက်ခွဲစမ်းသပ်ခန်းအတီဖြစ်ပြီပေါ့အ
ဲ့ဒါအဲ့ဒါသေးကြပြီရဟုတ်ကဲ့အော
်အဲ့ဒီလိုအချိန်ကြီးကတနင်္လာနေ့တိုင်းအစိုးရအနေနဲ့လည်းတဝယ်မြို့တွင်ကြက်ပဲမွေးမြူရေးလုပ်ငန်းဆိုင်အသတိပေးချက်တွေထုတ်ပြန်ထားသလိုတဝယ်မြို့နယ်အတွင်းမှာရှိတဲ့အခြေခံပညာအစိုးရကြောင့်အားလုံးကိုလည်းဇူလိုင်လ31ရက်နေ့ထိဖြစ်တာသိထားဖို့ကိုလည်းအမိန့်ထုတ်ပြန်ထားပါတယ်ရှင်